စင်ကာပူနိုင်ငံမှာမြန်မာအင်အကူအမျိုးသမီးကိုနှိပ်စက်လို့ထောင်ချနေတဲ့ဇနီးမောင်နှံကိုနောက်ထပ်အင်ဒိုနီးရှားအင်အကူကိုနှိပ်စက်မှုနဲ့ထပ်ပြီးတော့ထောင်ဒဏ်အပြစ်ပေးလိုက်ပါတယ်။ ID Manager တေဝင်ကြီးရဲ့အနေနဲ့ပြစ်ဒဏ်နှစ်ခုပေါင်းအတွက်ထောင်ဒဏ်6နှစ်နဲ့တလသူ့ရဲ့ဇနီးအယောင် Manager ချာယွန်လင်းအနေနဲ့ထောင်ဒဏ်6နှစ်နဲ့တလစုစုပေါင်းကြာခံကြရတော့မှာဖြစ်ပါတယ်။အင်အကူ2ယောက်လုံးကိုပေးရမယ့်ရော်ကြေးငွေစင်ကာပူဒေါ်လာ 18,000 လောက်ကိုမပေးတဲ့အတွက်တရားရုံးကထောင်ဒဏ်ထဲမှာထည့်ပေါင်းခဲ့ပါတယ်။မြန်မာအင်အကူအသက်32နှစ်အရွယ်မမိုးမိုးတန်းကိုနှိပ်စက်မှုနဲ့လောလောဆယ်တေဝီကီယက်ကထောင်ဒဏ်2နှစ်ခွဲသူ့ဇနီးကထောင်ဒဏ်3နှစ်နဲ့ဆက်တလကျနေတာဖြစ်ပါတယ်။အဲ့ဒီထောင်ဒဏ်တွေကြားခံပြီးမှအင်ဒိုနီးရှားအင်အကူမစ်ဖက်ထရီယာအမှုအတွေ့ထောင်ဒဏ်ကိုဆက်ကျခံရမယ်လို့ဒီကနေ့တရားရုံးကဆုံးဖြတ်ပါတယ်။လင်မယား2ယောက်လုံးထောင်ဒဏ်တွေကိုအခုမတ်လ29ရက်နေ့မှာစတင်ခဲ့ကြတာပါ။သူတို့အိမ်မှာအင်အကူလုံနေစဉ်မမိုးမိုးတန်းကိုအင်ရှင်အမျိုးသမီးချိုင်ကအံဘတ်ကိုပြန်စားခိုင်းတာကိုထီးလက်ရောက်ရိုက်နှက်တာအပါအဝင်နှိပ်စက်ခဲ့ပါတယ်။အင်ရှင်အမျိုးသားတေကလည်းမမမိုးတန်းနဲ့မစ်ဖာထရီယာတို့ကိုအပြန်အလှန်ရိုက်ခိုင်းခဲ့တယ်လို့တနေ့ကိုအကြိမ်တရာပြည့်အောင်ဖျားရှစ်ခိုးခိုင်းခဲ့ပါတယ်။မမမိုးတန်းကခရီးယန်ဘာသာဝင်ဖြစ်ပြီးတော့မစ်ဖာထရီယာကအစ္စလမ်ဘာသာဝင်ဖြစ်ပါတယ်။မမမိုးတန်းဟာသူတို့အိမ်အကူအဖြစ်နဲ့2017ဇန်နဝါရီလကနေပြီးတော့2012နိုဝင်ဘာအထိလုပ်ကိုင်ခဲ့တာပါ2010ဒီဇင်ဘာလတည်းကအိမ်အလုပ်လုပ်နေတဲ့အင်ဒိုနီးရှားအိမ်အကူဖက်ထရီယာကိုအိမ်အကူဝိုင်းပြီးတော့ကူဖို့အတွက်မမမိုးတန်းကိုငှားရမ်းခဲ့တာဖြစ်ပါတယ်